အနောက်တိအစိုးရတက်လက်ထက်ငင်းငယ်ရေးဆွေးနွေးပွဲတွေမှာအရက်ဖက်အဖွဲ့အစည်းတွေကိုလက်နက်ကင်အဖွဲ့အနေနဲ့ဒန်းတူပါဝင်ဆွေးနွေးခွင့်ပေးတင်တယ်လို့လူငယ်အဖွဲ့အစည်းတွေကိုလည်းပါဝင်လေ့လာခွင့်ပေးတင်ကြောင်းလူမှုချေပြူအဖွဲ့အစည်းခေါင်းဆောင်တွေကပြောပါတယ်။ဇူလိုင်လအတွင်းကျင်းပတော့မယ့်တီထောင်စုငင်းငယ်ရေးညီလာခံမှာအရက်ဖက်အဖွဲ့အစည်းတွေပါဝင်မယ်ဆိုရင်ညီလာခံဖောင်းပွား ဒီနေ့ရာစုပင်လုံညီလာခံခေါ်ယူတဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေကိုဘာကြောင့်ကန့်သက်ရတယ်လဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကဆွေးနွေးပွဲအတွင်အခုလိုပြောသွားပါတယ်။
ဒီနေ့ရည်ရည်နဲ့ဖော်ရံတစ်ခုအနေနဲ့တရားစုတွေကပါဝင်ပြီးတော့ဆောင်ရွက်ထားတယ်ရှိပါတယ်။အဲ့တော့ကျမတို့အနေနဲ့ကတော့ဒီဒုတိယညီလာခံကိုကျမတို့သွားတယ်ဆိုပြီးတော့ဒီလိုစဉ်းစားထားပြီးဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုကျမတို့နိုင်ငံမှာဒီ
လူတို့အခြေပြုအဖွဲ့တွေကိုကိုစားပြုဖွဲ့စည်းထားတဲ့လူတို့အခြေပြုအဖွဲ့တွေကိုအခုလိုအရေးကြီးတဲ့နိုင်ငံရေးဖြစ်စဉ်တွေကနေတိကျခွဲထုတ်ပြီးစဉ်းစားခြင်းအပြင်တကယ်စစ်မှန်တဲ့လူတို့အတန်းကိုငြိမ်းချမ်းညီလာခံကနေကိုစားပြုနိုင်မှာမဟုတ်ဘူးလို့ကချင်ငြိမ်းချမ်းရေးကွန်ရက်ကိုဦးဆောင်နေသူလည်းဖြစ်ကိုတိုင်လည်းနိုင်ငံတကာအမျိုးသမီးတက်သည့်ဆုရှင်ရရှိထားတဲ့မမေဇဘဲသူက
ဒီကနေ့ကတော့အဲ့လိုမျိုးပြောတာစီးကြားစေးစားရမယ်သူတွေကတော့ဟုတ်လို့ကျွန်တော်ကပါလာနေတယ်။အားကြောင့်လည်းဆိုတော့လက်နက်ကန်ဖွဲ့စည်းပြီးနိုင်ငံရေးပါစီလို့ပြောရတယ်နော်။ရဲစုကြီးအရင်နဲ့အဆန်းကဏ္ဍဟာလေအတူတူပဲဒီကြီးရဲ့ကိစ္စဖြစ်ပါတယ်လို့။အားကြောင့်လည်းဆိုတော့ကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့လက်နက်ကန်စင်းတစ်ခါလေဖြစ်ဖြစ်ဒီနိုင်ငံရေးတွေကလည်းဖြစ်ဖြစ်ဒီလ ်စူမီတဲ့နေရာမှာကျွန်တော်တို့အားနည်းလို့ပြောတော့ဖြစ်စေ
။ဒေါက်ဆက်စုကြည်ပြောကြားသွားတဲ့အထဲငင်းငယ်ရေးဖြစ်စဉ်မှာအရက်ဖက်အဖွဲတွေကို foreign အနေနဲ့တတ်တတ်ထားမယ်ဆိုတဲ့မူဟာတီရင်းငင်းငယ်ရေးနဲ့ပတ်သက်လို့လက်ရှိအရက်ဖက်အဖွဲစည်းတွေ foreign ဖွဲ့ပြီးဆောင်ရွက်နေတဲ့အပေါ်မှာနားလည်မှုကိုရှုတ်ထွေးစေချောင်းမြန်မာလူငယ် foreign ဥဆောင်ကော်မတီဝင်လည်းဖြစ်နိုင်ငံတကာလူငယ်ခေါင်းဆောင်ဆုရှင်လည်းဖြစ်တဲ့မတ်တင်စာရွှင်လဲကြီးကပြောပါတယ
်။ CS foreign ဖြစ်တဲ့ကြတော့ကျွန်မဝေဝဲနေရဖြစ်တယ်။အဲ့ဒါကြောင့် CS foreign ဆိုကျွန်တော် CS ကိုတည်တဲ့ဆိုရလုပ်နေတဲ့မြန်မာ CS foreign ဆိုတည်တဲ့ရှိပါတယ်။အဲ့ဒီမှာဆိုလည်းငင်းချင်းဆိုရင် issue ဟာ drive ပါနေရေပေါ့နော်။အဲ့ဒီမှာငင်းချင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ထဲတော်ဝင်ပြောဆိုခဲ့ကြတာ issue တွေထုတ်ခဲ့ကြတာအများကြီးရှိတယ်။ဒီချိန်ထဲမှာလည်းငင်းချင်းနဲ့ပတ်သက်တဲ့ civil society to follow foreign နေလောက်ထားရအများကြီးရှိတယ်။သူတို့ဆိုရင်တစ်နှစ်ကို3လ chainId လို့ပြီးတော့ဒီ green card တွေဝင်ထုတ်ပြန်တာရှိလေပေါ့နော်။
ဒါတင်လူငယ်အဖွဲ့အစည်းတွေအတွက်အရေးကြီးတဲ့ငင်းငယ်ရေးညီလာခံမှာတက်ရောက်လေ့လာခွင့်ကိုလည်းဆုံးရှုံးစေတယ်လို့သူကဆိုပါတယ်
။ဒီတော့တခြားလူတင်တာကဖြစ်စင်ပေါ့နော်ဒီ process မှာဒီငင်းငယ်ရေးနဲ့ပတ်သက်တဲ့ဒီလိုညီလာခံတွေနောက်ပြီးခဲ့တဲ့ UPWC တို့နောက် SCCT တို့နဲ့လည်းကျွန်တော်အများအပြည့်စုံပြီးတော့သူတို့ဆီကတင်းဆက်လက်တွေအများအပြည့်နားထောင်ရပါတယ်။ဒါဆိုတော့ကိုယ်တိုင်ကလူငယ်တွေအနေနဲ့ပါဝင်ခွင့်မရတဲ့အတောင်မို့ဒီလိုပွဲတွေမှာကိုယ်တိုင်တက်ရောက်ခွင့်ရဖို့လည်းကျွန်တော်အများအပြည့်တောင်းဆိုခဲ့ရတယ်ကဒီကောင်းမွန်တဲ့အကြောင်းအပြည့်သဘောဆောင်တဲ့လက္ခဏာဘက်ကိုရောက်လာခဲ့ပြီမြင်အခုချိန်မှာတော့ CSO friend ဆိုတဲ့ကောင်းစဉ်အောက်မှာပဲလူငယ်တွေကပါဝင်ရမယ့်ပုံစံမျိုးဖြစ်သွားတဲ့ဆွဲခါမှာဒီ process ကိုကျွန်တော်လူငယ်တွေလိလာခွင့်ရနိုင်တဲ့ခွင့်ဆုံးရှုံးနိုင်လေဆိုတော့ခံစားချက်မျိုးဖြစ်ပေါ်လာတယ
်။ NLD အစိုးရအနေနဲ့ငင်းငယ်ရေးဖြစ်စဉ်ကိုအကောင့်ထည့်ဖော်ရမှာအပိုင်းနှစ်ပိုင်းရှိနေပြီးတီထောင်စုငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖွဲ့စည်းပြီးတဲ့နောက်27ရာစုပင်လုံညီလာခံခေါ်ယူမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါရရှင်။